ကနေဒါနိုင်ငံမှာကျင်းပခဲ့တဲ့ခုနှစ်ကြိမ်မြောက်အမျိုးသမီးကမ္ဘာဖလားမှာအမေရိကန်အသင်းကပူဆွဲပြီးတော့ကမ္ဘာဖလားကို၃ကြိမ်မြောက်ရရှိသွားပါတယ်။ဇူလိုင်လ5ရက်နေ့ကဗန်ကူးဗားမြို့မှာကစားခဲ့တဲ့ final မှာအမေရိကန်ကဂျပန်ကို5ဂိုး2ဂိုးနဲ့နိုင်လိုက်တာဖြစ်ပါတယ်။ဒီပွဲပေါ်နှစ်ဖက်အသင်းရဲ့တုံ့ပြန်စံတွေနဲ့ကျွမ်းကျင်သူတွေရဲ့သုံးသပ်ချက်တွေကိုကိုရီးယားနိုင်ဆက်ပြီးတော့ပြောပြပေးကြပါမယ်ခင်ဗျာ။2015 FIFA အမျိုးသမီးကမ္ဘာဖလားဘောလုံးပွဲ final ကို American နဲ့ Japan အသင်းတို့ကစားကြတာမှာ American က5ဂိုး2ဂိုးနဲ့နိုင်ပြီးတော့ကမ္ဘာဖလားကိုပိုဆွဲသွားပါတယ်။ကနေဒါနိုင်ငံ Vancouver မှာတနင်္ဂနွေနေ့ကကစားခဲ့ကြတာမှာတော့ American အသင်းကပွဲစတာနဲ့အတင်းဝင်အတင်းထွက်ရဲရဲတင်းတင်းကစားခဲ့ပြီးတော့ပွဲစပြီး15မိနစ်အတွင်းမှာပဲ4ဂိုးနဲ့ဥဆောင်ခဲ့တာပါ။ Japan အသင်းက2ဂိုးပြန်ရခဲ့ပြီးမဲ့ American ကနောက်တစ်ဂိုးသွင်းတာကြောင့်နောက်ဆုံးမှာ5ဂိုး2ဂိုးနဲ့ကမ္ဘာချန်ပီယံဖြစ်သွားတာပါ။ဒီပွဲမှာ3ဂိုးသွင်းပေးခဲ့တဲ့ American အသင်းကနံပါတ်10 Carly Lloyd ကသူတို့အနိုင်ရလိုက်တာနဲ့ပတ်သက်ပြီ
း It's a surreal moment. It's been amazing. I mean, we just wrote history today and
အမေတို့လိုပါပဲ။မယုံနိုင်လောက်အောင်အံ့အားသင့်ဖို့လည်းကောင်းပါလေ။ဒီနေ့ကျမတို့သမိုင်းမှတ်တိုင်တစ်ခုရေးနိုင်ခဲ့ပြီးဒီကမ္ဘာဖလားကိုကျမတို့နိုင်ငံကိုပြန်ယူသွားနိုင်ပြီဖြစ်ပါတယ်။
ကမ္ဘာဖလားပွဲမတိုင်ခင်ဝေဖန်ခံနေရတဲ့ American နီးပါး Jill Ellis ကတော့သူ့အသင်းတစ်သင်းလုံးအတွက်ဂုဏ်ယူတယ်လို့ပြောလိုက်ပါတယ် American အသင်းဟာ1997နဲ့99ခုနှစ်တည်းမှာချန်ပီယံဖြစ်ခဲ့ပြီးတော့အခုတစ်ကြိမ်နိုင်လိုက်တဲ့အတွက်ဒါဟာအမျိုးသမီးကမ္ဘာဖလားကို၃ကြိမ်မြောက်ပိုဆွဲပြီးတော့အများဆုံးရထားတဲ့အသင်းဖြစ်နေ3ကြိမ်တင်လိုက်နိုင်ပါတယ်ဒီပွဲကိုပရိသတ်5000ကျော်ကြီးစုခဲ့ပြီးတော့ American ဒုသမရ Joe Biden နဲ့ကွင်းမှာကိုယ်တိုင်တွားရောက်အားပေးခဲ့တာကိုတွေ့ခဲ့ရပါတယ်မြန်မာလေးစဉ်ဂိုးသမားဟောင်းကိုရင်ထွေးကတော့အမေရိကန်အသင်းဟာထိုက်တိုက်နိုင်ရတာဖြစ်ပြီးအခုလို final မှာခြေစွမ်းပြပြီးအနိုင်ရသွားတဲ့အပေါ်မှာသူပြောတာက
သူတို့ကစားခင်နဲ့သူတို့အချိုးချင်းပြီးသတင်းစာရှင်းလင်းဝင်လို့ပြသူတို့ကစုံတွေးကိုစက်တဲ့အတိတ်ကကိစ္စတွေမဟုတ်ဘူးဒီလက်ရှိကစားမဲ့ပွဲနိုင်အောင်နိုင်မယ်ဆိုဆုံးဖြတ်ချက်ချထားတယ်အပြင်သူတို့ကအသင်းလိုက်ကိုတယောက်ချင်းရောစီစီလုံးလုံးနဲ့တင်းဝင်အသင်းဖြစ်ခံစစ်အနေနဲ့ဟောတိုက်စစ်နေတယ်ပြည့်ရပြည့်ကစားသွားတဲ့ပုံမှာကြီးပြအဖြစ်အမေရိကန်ဟာ 100% သူကတွန်းတွန်းတိုက်တိုက်တယ်တကယ် World Cup Fly တို့ရမယ်ဆိုရင်ခံစားချက်ကိုသိခင်မှာထည့်ပြီးတော့ကစားတဲ့အတွက်ရသွားတဲ့ရလက်တစ်ခုပဲဖြစ
်ဒီဘက်မှာအမေရိကန်ရဲ့သဒ္ဒုထဂိုးကို Carly Lloyd က ဂိုးနဲ့54ခိုက်အခွာကွင်းလယ်ဆက်ဝိုင်းကနေသွင်းယူခဲ့တာပါဒါဟာကမ္ဘာဖလားသမိုင်းသက်တမ်းတဲ့လျှောက်အခုလိုမျိုးကွင်းလယ်ဆက်ဝိုင်းကနေပထမဆုံးသွင်းနိုင်ခဲ့တဲ့ဂိုးလည်းဖြစ်ပါတယ်ဒီဂိုးနဲ့ပတ်သက်ပြီးတော့ Carly Lloyd ကအခုလိုပြန်ပြောပြပါတယ
် Well, I remember getting the ball, having space. I saw the goalkeeper was off her line and I just went for it.
ကဘောလုံးရလိုက်တယ်။ပြီးတော့ကန်ကွင်းရလိုက်တယ်။ကိုယ်ကမှစိတ်ထွက်နေတာကိုကျမတွေ့လိုက်တော့ကန်လိုက်တာဖြစ်ပါတယ်။ကန်လိုက်တာလဲကွက်တီပါပဲ။ကျမထင်ပါတယ်အဲ့ဒါထက်ကောင်းအောင်ကျမထပ်မကန်နိုင်တော့ပါဘူး။ကိုယ်ကမှလည်းနေတော့နည်းနည်းထိသွားပြီမေ့ကိုယ်တည်းဝင်သွားတော့မယုံနိုင်လောက်အောင်ပါပဲ
ဂျပန်နီးပြနိုရီယိုဆာဆာကီကလည်းကာလီလွိုက်ဟာအရန်ထူးသွင်းတဲ့ကစားသမားဖြစ်ပြီးတော့ပြိုင်ပွဲရဲ့အကောင်းဆုံးဘောလုံးသမားဆုကိုရထိုက်တယ်လို့ပြောလိုက်ပါတယ်ဒီကိုးနဲ့ပတ်သက်ပြီးတော့မြန်မာလေရွေးစဉ်ဂိုးသမားဟောင်းကိုရင်ထွေးကတော့အခုလိုပြောပါတယ
်အမျိုးသမီးဘောလုံးထဲမှာအဲ့လိုဆန်သားနေဂိုးသွင်းလိုက်တာဒီကိုးကပထမဆုံးသူ့ရဲ့တကားပုံရောသူ့ရဲ့ချက်ထိုးဉာဏ်ရောသူ့ရဲ့အသိဉာဏ်မှုကိုကြည့်တော့ကျွန်တော်တော်ပြန်တယ်ဘာကြောင့်သူကဒီဘောလုံးကိုသူကဆွဲတာဖက်ကနေဘူးဆယ်ဘူးရှိမှာဘူးသမားအခြေရောက်နေကျွန်းနေတဲ့ဘောလုံးကကန်ချက်ကိုကန်အားကိုကြည့်ချက်ကမှန်နေတယ်ဘူးသမားလိုက်နေမလိုက်နိုင်လို့ကိုကဒါတော့ကျွန်တော်အမေရိကန်နံပါတ်10ကကောင်းဆုံးဂိုးရင်းဘောအဖြစ်ထိုက်တယ်လို့ပြောမှာ
ပြိုင်ပွဲရဲ့ရွှေဘောလုံးစုကိုတော့ Carly Lloyd ကရသွားခဲ့ပြီးတော့ဂိုးအများဆုံးသွင်းတဲ့ရွှေဖနှက်စုကိုတော့ Germany က Celia Sussex ကရပါတယ်။အကောင်းဆုံးဂိုးသမားရွှေလက်အိစုကိုတော့ American ဂိုးသမား Hope Solo ရရှိပြီးအကောင်းဆုံးလူငယ်ဘောလုံးသမားစုကိုတော့ Canada အသင်းက Gadisha Bushnen ကရသွားပြီးတော့အသံရှင်းဆုံးအသင်းစုကိုတော့ပြင်သစ်အသင်းကရသွားခဲ့ပါတယ်ခင်ဗျာ။